ကိုရိုနာဗိုင်းရပ်စ်စ်ကူးစက်ပြန့်နှံ့မှုစတင်ခဲ့တဲ့တရုတ်နိုင်ငံဟူဖင်ပြည်နယ်ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသားအယောက်60ကျော်ကိုမြန်မာပြည်ပြန်ခေါ်မဲ့လုပ်ငန်းစဉ်ကိုလာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ဟာမြန်မာပြည်ပြန်ရောက်တဲ့အထိဆိုရင်အချိန်တစ်လလောက်ကြာနိုင်ပြီးလက်ရှိမှာကျောင်းသားတွေအားလုံးကျန်းမာရေးကောင်းမွန်နေတဲ့အကြောင်းပိတ်မိနေတဲ့ကျောင်းသားတွေကတယောက်ကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင်။
ယောဂဘုကူးစက်ပြန့်နှံ့မှုစတင်ခဲ့ရာဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာတောက်ကတူကျောင်းသားအယောက်60ကိုဖေဖော်ဝါရီ1ရက်နေ့မှာစတင်ခေါ်ယူဖို့မြန်မာတိုင်းရင်းသားစီစဉ်နေရလို့သိရတဲ့အတွက်ဝမ်းသာကြောင်းမဟာသိမ့်မှန်ကျောင်းသားကိုစီသူထွန်းကပြောပါတယ်
ကျန်ကုန်မဲဟာတော့ကျွန်တော်တို့ကနင်းမှုစီစဉ်မရှိပါဘူး။ဒီလာကသူတို့ဟိုလုပ်ပေးနေတဲ့အတိုင်းတာတစ်ခုကြီးပေါ့နော်။လုပ်ပေးလို့ဆိုတော့ဟိုအစင်လက်ခံမှာပေါ့ခင်ဗျာကျွန်တော်တို့ကျန်ခေါ်တာကိုပဲကျေးဇူးတင်ပါပါ။ဟုတ်
မြန်မာကျောင်းသားတွေကိုဟူပေပြည်နယ်ဝူဟန်မြို့ကနေတောင်ဘက်ကလျက်ပြည်နယ်တခုဖြစ်တဲ့ဟူနန်ပြည်နယ်ချန်ရှာမြို့ကိုဘတ်စကားနဲ့ပထမအဆင့်ရွှေ့ပြောင်းมาဖြစ်ပါတယ်။သူတို့မှာယောဂကူးစက်မှုရှိမရှိစောင့်ကြည့်ပြီးမှမြန်မာနိုင်ငံကိုစင်းလုံးကားနေရင်နဲ့ပြန်ပို့ပေးဖို့စီစဉ်ထားပြီးပြန်ပြအချိန်တလားလောက်ကြာမြင့်နိုင်တယ်လို့တန်ယုံထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကျောင်းသားတွေကိစ္စအသေးစိတ်ဆောင်ရွက်နေရင်ပေကျင်းမြို့ကမြန်မာတန်ယုံကို VOA ကစတဲ့နေမြန်ခဲ့ပြီးမြင်ဖုံးပြန်လေဖြည့်ကြခြင်းမရှိပါဘူ
း။ဟုတ်ကဲ့အဲ့ဒီအိတ်ကိစ္စနဲ့ပတ်သက်ပြီးဒီလေးဖြစ်ပြန်လာတာအတိုင်းရောပြင်ချင်းလို့ပါရှင့်။နောက်ဆုံးဇေယုံနေနေတော့ဆိုတော့အဲ့ဒီအိတ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကောင်ထုတ်ပြန်ထားတာတော့မရှိသေးပါဘူးရှင့
်။နန်းနင်းမြို့ကမြန်မာအကောင်စစ်ဝင်ရုံးကို VOA ကစတဲ့နေမြန်ခဲ့တာဖြစ်ပါတယ်။ဝူဟန်မြို့မှာပါကစ္စတန်ကျောင်းသားခန်းမှန်းကြီးရောက်900လောက်ရှိပြီးလေးယောက်ကဒီယောဂဘူကူးစက်ခံရပြီးကျန်တဲ့ကျောင်းသားတွေကအပြင်ထွက်ဖို့စိုးရိမ်နေကြကြောင်းပါကစ္စတန်ကျန်းမာရေးဝန်ကြီးကမနေ့ကပြောသွားပါတယ်။မြန်မာကျောင်းသားတွေကတော့ကျန်းကျန်းမာမာရှိပြီးအားလုံးကျောင်းဝင်းအတွင်းမှာနေထိုင်ကြတာဖြစ်လို့စိုးရိမ်စရာမရှိကြောင်းကိုစီသူထွန်းကပြောပါတယ်။
ကူးစက်တဲ့ပါကစ္စတန်ကျောင်းသားတွေကသူတို့အပြင်မှာနေတဲ့ကျောင်းသားတွေပေါ့နော်။ကျောင်းထဲမှာနေတဲ့ကျောင်းသားတွေမဟုတ်ဘူး။ဒီတော့ဟိုနည်းနည်းဝေးရပေါ့နော်။ဆောင်းဝေးရဆိုတော့အလိုမျိုးအရင်ဆိုရင်တော့မရှိပါဘူးဗျဒီချိန်မှာအဓိကသူ့ရဲ့များလို့ရှိနေရတယ်ဆိုင်ဖက်တစ်ခုဖြစ်နေတယ်ဆိုတော့တနက်ကလည်းမဆိုးရင်အောင်ဒီကိုကျွန်တော်တို့ပြောရပါတယ်ဟုတ
်ကျောင်းအများစုမှာဈေးဆိုင်တွေပြန်ဖွင့်ဖို့ခွင့်မပြုပေးရကြောင်းအစားအသောက်ဝယ်ယူဖို့အတွက်အခက်အခဲရှိကြောင်းကိုလည်းမြန်မာကျောင်းသားတချို့ကသူတို့လူမှုကွန်ရက်စာမျက်နှာတွေမှာရှင်းတာကြပါတယ်တရုတ်ကုန်းသွင်းပိုင်းဝူဟန်မြို့ကနေပြန့်နှံ့လာတဲ့ဒီယောဂဘိုးဟာအခုဆိုရင်တရုတ်ပြည်နယ်ကြီး31ခုကိုပြန့်နှံ့လာပြီးလူဦးရေ9,800ကျော်ကူးစက်ခံရပါတယ်ပေဆုံးသူကတော့ဒီနေ့ဇန်နဝါရီ30ရက်မနက်ပိုင်းမှာ190ရှိပြီးအားလုံးကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။တရုတ်ရဲ့ပညာရေးမြို့တော်တစ်ခုဖြစ်တဲ့ဝူဟန်မြို့မှာတက္ကသိုလ်နဲ့ကောလိပ်ပေါင်း30ကျော်ရှိပြီးကမ္ဘာအနှံ့ကနိုင်ငံခြားကျောင်းသားပေါင်း5သိန်းနီးပါးပညာသင်နေကြတာပါ။အမေရိကန်၊ဂျပန်အပါအဝင်၊ဩစတြေးလျ၊ဗြိတိန်ပြင်သစ်စတဲ့နိုင်ငံတွေကသူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ယူနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့အသွင်တူမားစ်ယောဂါဟာ2012တုန်းကဆော်ရီအာယူဗီယာနိုင်ငံမှာစတင်ခဲ့ပြီး28နိုင်ငံကိုပြန့်နှံ့ခဲ့ပါတယ်။လူရောက်2500နီးပါးကူးစက်ခံခဲ့ရပြီး850ကျော်သေဆုံးခဲ့ရပါ။အလားတူပဲ SARS ယောဂါဘူးဟာ2002ခုနှစ်မှာတရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့ပြီးနိုင်ငံ30ကျော်ကိုပြန့်နှံ့ခဲ့ပါတယ်။လူရောက် 8000 ကျော်ကိုကူးစက်ခဲ့ပြီး800ကျော်သေဆုံးခဲ့ပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကနိုင်ငံပေါင်း20ကိုရောက်ရှိနေပြီဖြစ်ပါတယ်။